နမဲကျော်ပူလီစာစုအမည်စရင်2019ခုနှစ်အတွက်နိုင်ငံတကာသတင်းတောက်စုရှင်တွေအဖြစ် Writers သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုချီးမြှင့်လိုက်ကြောင်းမနေ့ဧပြီလ15ရက်နေ့ကဆွေးချယ်ရေးအဖွဲ့ကကြေညာခဲ့ပါတယ်မြန်မာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေကိုသတင်းထုတ်ဖော်ရေးသားခဲ့တဲ့အတွက်ထောင်သွင်းအကျဉ်းချခံထားရတဲ့သူတို့နှစ်ဦးကိုသတင်းတောက်တတိရှင်တွေအဖြစ်ဂုဏ်ပြုတာဖြစ်ကြောင်းပိုလီစာရွေးချယ်ရေးဘုတ်အဖွဲ့တာဝန်ခံကပြောပါတယ်မိုင်အင်ချင်းနိုင်ကအပြည့်အစုံတင်ပြပေးမှာပ
ါ I proudly announce the winners who will constitute the 103rd class of Pulitzer Prize honorees
အခုကြားခဲ့ရတဲ့အတန်ကတော့103ကြိမ်မြောက်ပိုလီစာဆုရှင်တွေအဖြစ်ဂုဏ်ပြုချီးမြှင့်မဲ့သူတွေရဲ့အမည်စင်းကိုစတင်ကြေညာတော့မှာဖြစ်တယ်လို့ပိုလီစာဆုရွေးချယ်ရေးဘုတ်အဖွဲ့တာဝန်ခံဒေနာကန်နေဒီကပြောသွားတာပါAmerican ပြည်ထောင်စုတာမကနိုင်ငံတကာသတင်းစာနယ်ဇင်းလောကမှာဂုဏ်သတင်းကြီးတဲ့နှစ်စဉ်ချီးမြှင့်နေတဲ့ပူလီဇာဆုမှာသတင်းပညာတာမကစာရေးဆရာနဲ့အမှုပညာလောကမှာထူးချွန်ပြောင်မြောက်စွာရေးသားဖော်ထုတ်ခဲ့ကြသူတွေကိုခေါင်းစဉ်အလိုက်ရွေးချယ်ဂုဏ်ပြုတာဖြစ်ပါတယ်။ဒီနှစ်အတွက်နိုင်ငံတကာသတင်းတောက်စုနှစ်စုအဖြစ်သတ်မှတ်ခဲ့ပြီးတစုကိုရီမင်ပြည်ရင်းစစ်အတွင်းရက်ဆက်ကြမ်းကြုတ်မှုတွေကိုဖော်ထုတ်တင်ပြခဲ့တဲ့ AP သတင်းတောက်တွေကိုချီးမြှင့်မှာဖြစ်ပြီးနောက်တစုကိုတော့နှစ်ရှည်ထောင်ဒဏ်ချမှတ်ခံထားရတဲ့မြန်မာရိုက်တာသတင်းတောက်နှစ်ဦးကိုချီးမြှင့်မှာဖြစ်ကြောင်းဒေနာကန်နေဒီကအခုလိုကြေညာခဲ့ပါတယ
်။ This year we are awarding a second prize in international reporting.The prize is awarded to the staff of Reuters with notable contributions from Hua Long and Xiao Su U for exposing the military units and peace villagers.
တစုကိုတော့ထူးထူးခြားခြားသတင်းထုတ်ဖော်နိုင်ခဲ့တဲ့ Reuters သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပေးရမှာဖြစ်ပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေကိုစနစ်တကျနဲ့အတင်းအဓမ္မမောင်းထုတ်တပ်ဖြတ်မှုတွေတာဝန်ရှိတဲ့စစ်တပ်အဖွဲ့ဝင်တပ်စုတွေနဲ့ဗုဒ္ဓဘာသာဝင်ရွာသားတွေကိုသူတို့နှစ်ဦးကအသေးချာစုံစမ်းဖော်ထုတ်တင်ပြနိုင်ခဲ့ပြီးအဲ့ဒီလိုတတ်သိရှိရှိစုံစမ်းရေးသားခဲ့တဲ့အတွက်ဒီ Writers သတင်းတောက်နှစ်ဦးစလုံးဟာနှစ်ရှည်ထောင်ဒဏ်ချမှတ်တာခံခဲ့ရပါတယ
်အခုလိုမြန်မာသတင်းတောက်နှစ်ဦးကဘာကျော်ပူလီဇာစုချီးမြှင့်ခံရတာဟာသူတို့နဲ့ထိုက်တန်လို့ဖြစ်ကြောင်းမြန်မာသတင်းစာဆရာဦးစီသူအောင်မြင့်က VOE ကိုပြောပါတယ
်အဲကျွန်တော်တို့သတင်းမီဒီယာလောကမှာကတော့ပူလီဇာစုဆိုတာကိုယူထိုက်တဲ့တကယ်ကိုအမြင့်ဆုံးစုလို့ပဲနားလဲတယ်အဲ့လိုစုတယ်အောင်ရတယ်ဆိုတော့သူတို့လုပ်ထားတဲ့ပြူစားထားတဲ့ရလတ်တွေကိုနိုင်ငံတကာကအတိမတ်ပြည်တယ်ချီးမြှင့်တယ်ဆိုတော့ကောင်းတဲ့ကိစ္စတွေပေါ့အဲ့လိုပဲမြင်ပါတယ်
တိုက်တိုက်ဆိုင်ဆိုင်ပေါ့နော်အခုဒီဧပြီလအခုစုချီးမြှင့်ရွေးချယ်တဲ့အချိန်မှာဒီမြန်မာနိုင်ငံမှာလည်းနှစ်တစ်ကူးတဲ့မြန်မာရိုးရာနှစ်တစ်ကူးအချိန်နောက်ထုံးစံအတိုင်းဒီနိုင်ငံတော်သမ္မတရဲ့လူငယ်ချမ်းသာကွင်းနဲ့လွတ်ပေးတဲ့အဲ့ဒီအချိန်ကာလလေးရောက်လာတော့မယ်ဆိုတော့ဒီဟာနဲ့ပတ်သက်ပြီးသူတို့ဒီ writer သတင်းတောက်နှစ်ဦးကိုဒီလူငယ်ချမ်းသာကွင်းနဲ့လွတ်နိုင်မလွတ်နိုင်ပေါ့နော်ဘလို့ဆရာသုံးသပ်ပါလဲရှင
်အခုလက်ရှိမှာကတော့သူတို့နှစ်ယောက်ရဲ့အမှုကအမြင့်ဆုံးတရားရုံးမှာအယူခံတင်ထားတယ်တင်ထားတော့ဒါကိုဟိုနှစ်ဖက်ကြားနာပြီးတော့မှစင်ပြေချဖို့စောက်ဆိုင်နေတဲ့အချိန်ပေါ့လေဆိုတော့ဒီလိုအချိန်မျိုးမှာတော့ကျွန်တော်နားလေတော့ကတော့ဟိုလွတ်ပေးတဲ့အလေးထားကတော့တိတ်ရှိဘူးပေါ့အစီအရေးချပြီးသွားပြီဆိုရင်တော့အဲ့ဒါကြီးကပြန်ပြီးတော့ပြောလို့နိုင်တာပေါ့နော်အဲ့ဒါလိုပဲကျွန်တော်နားလည်ပါတယ်
အဲ့ဒါဆိုရင်တို့လွတ်လာနိုင်တဲ့လမ်းကြောင်းအနေထားရောဘယ်လိုမြင်လဲရှင
်ကျွန်တော်ကတော့ပြောလို့ရရှိပါတယ်အမြင့်ဆုံးတရားရုံးဆိုတဲ့ခါကျတော့တို့အမှုခင်းကိုပြည်ချက်ချဟိုပြန်ပြီးတော့တို့စီစစ်မယ်လေ့လာမယ်သုံးသပ်မယ်ဒီနေရာမှာလည်းပြောလို့လို့ရတာပဲအဲ့တို့ပြန်ပြီးတော့မှလွတ်မြောက်ဖို့အတွက်ကိုပြောလို့ရရှိတာပဲအကယ်၍များသာအဲ့ဒီမှာတော့မရှိခဲ့ဘူးဆိုရင်တော့နောက်တော့ဒါသမရရဲ့လေ့လာချက်လာဝင်ပေါ့နော်အဲ့ဒါကိုပြောလို့ရမှာပဲ
writer သတင်း editor ချုပ် Stephen Adler ကလည်းအခုလိုကိုဝါလုံးနဲ့ကိုကျော်စိုးတို့တတိရှိရှိသတင်းယူမှုအတွက်ဂုဏ်ပြုခြင်းခံရတာကိုသူ့အနေနဲ့ဝမ်းမြောက်မိပေမဲ့ဒီတတိရှိလာတဲ့သတင်းတောက်နှစ်ဦးဆက်ပြီးအချင်းကြခံနေရတဲ့အတွက်လွန်စွာစိတ်ဆင်းရဲရကြောင်းပြောကြားခဲ့ပါတယ်။နိုင်ငံတကာသတင်းတွေထုတ်ဖော်တင်ပြရမှာထင်ရှားတဲ့တာရကအဖြစ်စံနမူနာတင်နိုင်လောက်တဲ့အပြင်သတင်းပညာကျင့်ဝတ်နဲ့အညီရေးသားတင်ဆက်နိုင်တဲ့ထူးချွန်တဲ့နိုင်ငံတကာသတင်းသမားတွေကိုပူလီဇာစုအဖွဲ့ကြီးကနှစ်စဉ်ရွေးချယ်ဂုဏ်ပြုတာဖြစ်ပြီးစုချင်းငွေအဖြစ်အမေရိကန်ဒေါ်လာ15,000ပူတွဲချီးမြှင့်တာဖြစ်ပါတယ်။ကိုလံဘီယာတက္ကသိုလ်ကြီးကနေသတင်းစာနယ်ဇင်းပညာရေးအမြင့်တင်တဲ့အနေနဲ့1918ခုနှစ်ကစတင်ပြီးသတင်းစာထုတ်ဝေသူဂျိုးဆက်ပူလီဇာကကြီးမှုတဲ့ပူလီဇာစုကိုဂုဏ်ပြုချီးမြှင့်လာခဲ့တာဖြစ်ပြီးစုရရှိတဲ့အမည်စင်းကိုအခုလိုဧပြီလလမှာကြေညာပြီးနောက်ကိုလံဘီယာတက္ကသိုလ်အဓိပတိကိုရိုင်းချီးမြှင့်တဲ့စုပေးပွဲနဲ့အတူနေ့လယ်စာအခမ်းအနားကိုတော့ကိုလံဘီယာတက္ကသိုလ်ပရဝုံတွင်မေလမှာကျင်းပလေ့ရှိပါတယ်အခုလိုနာမည်ကျော်ပူလီဇာစုအဖြစ်ချီးမြှင့်ခံရသူမြန်မာတွေထဲမှာ2016ခုနှစ်ပူလီဇာအများအကျိုးဆောင်စုအတွက် မြန်မာသတင်းတောက်ကချင်တိုင်းရင်းသူအက်စတာထူးဆန်ပါဝင်တဲ့ AP သတင်းဌာနအဖွဲ့ကရရှိခဲ့သလို2018ပူလစ်ဇာသတင်းမှတ်တမ်းဓာတ်ပုံစုအတွက်မြန်မာဓာတ်ပုံသတင်းသမားကိုစိုးစရာထွန်းပါဝင်တဲ့ရိုက်တာဓာတ်ပုံသတင်းတောက်အဖွဲ့ချီးမြှင့်ခံခဲ့ရပါတယ်ရှင်။